This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနေ့နက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်တော်ကနေကင်းဝေးပြီးကိုစင်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့စက်တင်ဘာလ10ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်သတင်းကောင်းတို့ချက်ကိုမင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးဗီဒီယို NUG ရဲ့မနေ့ကင်းစီရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီးသတင်းအနေဖြင့်ကော်ပိုရိတ်မြရီအာရှလမ်းပိုင်းတွင်တိုက်ပွဲပြင်းထန်စစ်တပ်ဘက်မှ80ကျော်သေဆုံးရာတွင်စစ်မှုထမ်းတပ်သားတစ်များအများဆုံးပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်ကော်ပိုရိတ်မြရီအာရှလမ်းပိုင်းသို့စစ်ကြောင်းထိုးလာသည့်အကြမ်းဖက်စစ်တပ်ကို KNU, KNLA, KNDO နှင့်ပြည်သူ့ကာကွယ်တပ်မတော်ပူးပေါင်းတပ်များကကြားဖြတ်တိုက်ခိုက်ရာ80ကျော်သေဆုံးပြီးဒဏ်ရာရသူ60နီးပါးရှိကြောင်းစစ်ရေးသတင်းရင်းမြစ်များမှသိရပါသည်။ဩဂုတ်လ9ရက်နှင့်15ရက်တို့တွင်ဒရန်ကူးကျေးရွာဤတွင်ဖြစ်ပွားခဲ့သည့်ပြင်းထန်တိုက်ပွဲများအတွင်အကြမ်းဖက်စစ်တပ်သည်အင်အားအလုံးရင်းဖြင့်ထိုးစစ်ဆင်ခဲ့ပြီးဗျူဟာ31အပါဝင်ပူးပေါင်းတပ်များ၏ခုခံတိုက်ခိုက်မှုကြောင့်အထိနာကအချင်းချင်းနောက်ပြန်ဆုတ်ခဲ့ရသော်လည်းအကြမ်းဖက်စစ်တပ်ကအင်အားထပ်မံဖြည့်တင်ပြီးထိုးစစ်ဆက်လက်ဆင်နွှဲနေတယ်လို့သိရပါတယ်။တေဆုံးသူတွေထဲမှာစစ်မှုထမ်းတပ်သားတစ်လူငယ်တွေအများဆုံးပါဝင်ပြီးလက်နက်ခဲယမ်းတွေလည်းအများအပြားသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။ထို့အပြင်ဩဂုတ်လ28ရက်တွင်အကြမ်းဖက်စစ်တပ်သည်အင်အား900ကျော်နှင့်စစ်ကား50ကျော်ပါဝင်သည့်ရင်နန်းဖြင့်အာရှလမ်းမဘက်သို့အင်အားဖြည့်တင်းလာခဲ့ပြီးဒရုန်းပုံကျဲတပ်ဖွဲ့၊ရန်နီယာတပ်ဖွဲ့၊လက်နက်ကြီးမစ်ဆိုင်းတပ်ဖွဲ့နှင့်စစ်မှုထမ်းတပ်သားတစ်များပါဝင်သည့်တပ်ပေါင်းစုဖြင့်မြေပြင်ထိုးစစ်ကိုအရှိန်မြှင့်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဒုတိယစစ်ရေးသတင်းနေဖြင့်အနောက်မြောက်တိုင်းစစ်ဌာနချုပ်ကိုရော့ကတ်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့အရာရှိအပါအဝင်10ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာခရိုင်မုံရွာမြို့နယ်ရှိအနောက်မြောက်တိုင်းစစ်ဌာနချုပ်နမခအတွင်းကိုရော့ကတ်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာအရာရှိ3ဦးနဲ့စစ်သည်5ဦးသေဆုံးခဲ့တယ်လို့ Children Rocket Brothers အဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ29ရက်နေ့တွင် Rocket 10လုံးနဲ့ဩဂုတ်လ26ရက်နေ့မှာ Rocket 10လုံးစုစုပေါင်း Rocket အလုံး20ကိုနှစ်ကြိမ်တိုင်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်တိုင်းရုံမှအရာရှိ3ဦးနဲ့စစ်သည်5ဦးပွဲချင်းပြီးသေဆုံးခဲ့ကာအပြင်းထန်ဒဏ်ရာရခဲ့တဲ့စစ်သည်9ဦးကိုတပ်ဆခွဲ၄မြင်းဆောင်300စစ်ဆေးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရတယ်လို့ဆိုပါတယ်။ထို့အပြင်နမခစစ်တိုင်းရုံအတွင်းကရန်တူအောင်ယုံမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။ယခုတိုက်ခိုက်မှုကိုမုံရွာခရိုင်ကုတ်ကဲရဲမှုရဲ့စီစဉ်မှုဖြင့် Children Rocket Brothers CRB ကဦးဆောင်ပြီးချိုမိုင်မိုင်ကနီ Anonymous Heroes Bandula Defense Force Budilin Defense Force Federal Democratic Force Children Brothers အုတ်ကြီးနှင့်အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီမြောင်လန်းခွဲကထွက်လာတဲ့စစ်ကော်မရှင်ကားနှစ်စီးကိုစောင့်ကြိုတိုက်ခိုက်ခဲ့73ဦးသေဆုံးပြီးလက်နက်နှစ်လက်သိမ်းဆည်းရရှိတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမြောင်မြို့နယ်မြောင်လန်းခွဲမှထွက်လာတဲ့စစ်ကော်မရှင်ကားနှစ်စီးကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ73ဦးသေဆုံးပြီးလက်နက်နှစ်လက်သိမ်းဆည်းရရှိခဲ့တယ်လို့ Black Eagle Defense Force MMU ကထုတ်ပြန်ထားပါတယ်။ဩဂုတ်လ30ရက်နေ့မနက်6နာရီမှာအဆိုပါစစ်ကားနှစ်စီးကိုစောင့်ကြိုပြီးတိုက်ခိုက်ခဲ့ရာခန့်မှန်းအင်အား25ဦးခန့်ပါကားနှစ်စီးလုံးရပ်တန့်သွားခဲ့ပြီးအရှိကားမှလုံးဝပျက်စီးသွားခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်းစစ်ကော်မရှင်တပ်ဖွဲ့ဝင်73ဦးသေဆုံးပြီးကျန်တပ်ဖွဲ့ဝင်များဒဏ်ရာပြင်းထန်စွာရခဲ့ကာ MA11 တပ်နက်နှစ်လက်ကြီးပေါက်တစ်ခုနဲ့အီနာဂါတလုံးသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်ထိတွေ့မှုစတင်ပြီးမိနစ်အနည်းငယ်မှာ စစ်ကူကားနှစ်စင်းမြင်းမှုဘက်ကနေထွက်လာတယ်လို့သိရတာကြောင့်ပြန်လည်ဆုတ်ခွာခဲ့ရတယ်လို့ဆိုပါတယ်။ဒေါ်လန်ရဲ့ရဲဘော်များလက်နက်တက်ကောက်စင်မှာဒဏ်ရာများနဲ့ကြံခဲ့တဲ့စစ်ကောင်စီတပ်သား3ဦးကပြန်လည်ပြစ်ခတ်ခဲ့တာကြောင့်ရဲဘော်တို့ဦးခြေထောက်မှာကြီးထိမှန်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အဆိုပါစစ်စင်ရေးကိုမြင်းမှုမြို့နယ်ပကဖ Black Eagle Defense Force MMU စကိုင်းခရိုင်တပ်ရင်း1တပ်ခွဲနှင့်အလကပတိုက်နယ်တပ်ဖွဲ့တော်ချောင်းဦးတိုက်နယ်တပ်ဖွဲ့နဲ့မြင်းမှုမြို့နယ်ပလဖတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးပရဲကြီးရွာကိုစစ်ကြောင်းထုတ်လာတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုနှစ်ကြိမ်တိုင်ခုခံတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ဦးခရိုင်ပရဲကြီးရွာကိုစစ်ကြောင်းထုတ်လာတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုနှစ်ကြိမ်တိုင်တိုက်ခိုက်ခဲ့တယ်လို့ဝရစိန်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ28ရက်နေ့ကည9နာရီနဲ့ည9နာရီတို့မှာပရဲကြီးရွာမြောက်ပိုင်းရွာဦးကျောင်းအနီးစစ်ကြောင်းထုတ်လာတဲ့အင်အား150ခန့်ပါစစ်ကြောင်း3ကြောင်းကိုအနီးကပ်တိုက်ခိုက်ချေမှုန်းခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကိုဝရစိန်တပ်ဖွဲ့ပဝါနီစစ်ကြောင်းနဲ့တန်တော်မြောက်ပိုင်းပြည်သူ့ကာကွယ်ရေးအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးအထူးကိမရှိအောင်မြင်စွာခုခံနိုင်ခဲ့တယ်လို့သိရပါဗျ။ထို့အပြင်ဩဂုတ်လ31ရက်မွန်းတဲ့ချိန်မှာစစ်ကော်မရှင်တပ်အင်အား150ကျော်ဖြင့်ပဒဲရွာအနီးကိုထပ်မံစစ်ကြောင်းထိုးလာရာဝရစိန်တပ်ဖွဲ့ဖိုက်တာစခဲပဝါနီစစ်ကြောင်းနဲ့တမန်ကြားတပ်ဖွဲ့တို့ကပြန်လည်ခုခံတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲများအတွင်စစ်ကော်မရှင်တပ်ဘက်ကထိခိုက်ကြဆုံးမှုများစွာဖြင့်ပြန်လည်ဆုတ်ခွာသွားခဲ့ပြီးမဟာမိတ်တပ်ဖွဲ့များအထူးကိမရှိအောင်မြင်စွာခုခံနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလပီပေါင်မြို့နယ်တွင်အကြမ်းဖက်စစ်တပ်ကရေနံမော်နှင့်ကျေးရွာများကိုမီးရှို့ဖျက်ဆီးတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ31ရက်နေ့နက်7နာရီခန့်တွင်ပေါင်မြို့နယ်ကပ္ပဆ24မှဇီးပြားပြူရွာသို့ရိတ်ခါတင်ဆောင်ရန်ထွက်ခွာလာသည့်ရိတ်ခါတင်ကား3စီးပါဝင်သောစစ်ကြောင်းသည်ထမ်းမင်ကြောင်ကျေးရွာမှတဆင့်မြောက်ဖက်ရှိရေပြူရွာသို့ရှေ့ပြေးစစ်ကြောင်းအဖြစ်ရောက်ရှိနေကြောင်း Successful Force Park မှသတင်းထုတ်ပြန်ပါသည်။ထို့အပြင်ထမ်းမင်ကြောင်ရွာတွင်ကြန့်ရှိနေသောအကြမ်းဖက်စစ်သားများကမြောက်ဖက်ရှိရေနံမော်တစ်သို့ဝင်ရောက်ကာရေနံတွင်များမှရေနံများခတ်ယူပြီးရေနံလုံသားများနေထိုင်ရာတဲများကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အတူမကြီးကုန်းကြီးရွာတွင်နေရာယူထားသည့်အကြမ်းဖက်စစ်သားများကလည်းပြည်သူပိုင်းနေအိမ်တလုံးကိုမီးရှို့ခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်ကြောင်းကအင်အားများပြီးနေရာအနှံ့ဖြန့်ခွဲထားကာမီးရှို့ခံရတဲ့အရေအတွက်နဲ့ဆုံးရှုံးမှုပမာဏကိုအတိအကျမသိရသေးဘူးလို့ဆိုထားပါတယ်ခင်ဗျာ။ဆလဘီရေစကြုံမြို့နယ်ရေလေကျွန်းဒေသဘုံကျဲတိုက်ခိုက်မှုတွင်မျိုးသမီး3ဦးသေဆုံးဒဏ်ရာရသူများပြားတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ31ရက်မွန်းလယ်တနာရီ15မိနစ်ခန့်တွင်ရေစကြုံမြို့နယ်ရေလေကျွန်းဒေသရှိငတရော့ရွာကိုအကြမ်းဖက်စစ်တပ်ကဂျက်ဖိုက်တာလေယာဉ်ဖြင့်လေကြောင်းမှဘုံကျဲတိုက်ခိုက်မှုကြောင့်မျိုးသမီး3ဦးသေဆုံးပြီးဒဏ်ရာရသူများပြားရှိကြောင်းရေစကြုံတောင်းရှစ်အင်ဖိုကော်မတီမှသတင်းထုတ်ပြန်ထားပါသည်။ဒေသတွင်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဒဏ်ရာရသူများထဲတွင်ဒဏ်ရာပြင်းထန်သူများပါဝင်ကချို့မှာအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေတွင်ရှိနေတယ်လို့သိရပါတယ်။အကြမ်းဖက်စစ်တပ်သည်ပြည်သူများကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုများနေ့စဉ်လှုပ်ဆောင်လျက်ရှိပါတယ်ခင်ဗျာ။ဆလဘီဖားကန်းမြို့နယ်တွင်စစ်တပ်၏လက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူတို့ဦးသေဆုံးပြီး9ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ30ရက်ည9နာရီခန့်တွင်ဖားကန်းတပ်မကုန်းမှအကြမ်းဖက်စစ်တပ်ကညောင်မင်ကုန်းနှင့်မနကျေးရွာဘက်သို့လက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ရာအသက်32နှစ်အရွယ်ကိုမျိုးစော်ခေါ်မဲကြီးသေဆုံးခဲ့ပြီးအခြားပြည်သူ3ဦးဒဏ်ရာရရှိခဲ့ကြောင်းဒေသသတင်းများအရသိရပါသည်။ထို့အပြင်မော်စီစာလုံကင်းရွာအနီးတိုက်ပွဲအတွင်းစစ်တပ်၏လက်နက်ကြီးကြီးကြရောက်ပောက်ကွဲမှုကြောင့်နောက်ထပ်ပြည်သူ4ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဖားကန်းမြို့နယ်တွင်ယခုရက်ပိုင်းအတွင်းစစ်တပ်ကလက်နက်ကြီးနှင့် drone များဖြင့်ပစ်ခတ်မှုများဆက်လက်လုပ်နေပြီးစစ်ဆေးရေးများတင်းကျပ်ကာလူငယ်များကိုဖမ်းဆီးမှုများလည်းလှုပ်ဆောင်နေလျက်ရှိပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ဒဝဲခရိုင်ရဲမှုရုံမှဒုရဲအုပ်တဦးဒဝဲမျိုးသားလွတ်မြောက်ရေးတပ်တော်ထံလက်နက်ချအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းဒဝဲခရိုင်မြစ်တာနယ်မြေရဲစခန်းဒဝဲခရိုင်ရဲမှုရုံမှဒုရဲအုပ်တဦးဒဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ထံလက်နက်ချအလင်းဝင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဩဂုတ်လ29ရက်နေ့ကမြစ်တာနယ်မြေရဲစခန်းမှဒုရဲအုပ်ကိုတန်းနိုင်ထွန်းဆိုသူဟာဂျီသူရီတနက်တလက်ဂျီပေါင်းနှစ်ခုနဲ့ဂျီ225တောင်းတို့ယူဆောင်လာပြီးလက်နက်ချအလင်းဝင်ခဲ့တယ်လို့ဆိုအလင်းဝင်ဒုရဲအုပ်ကိုနှွေးထွေးစာကြိုဆိုခဲ့ပြီးနောက်စုချင်းငွေ380ကျပ်ကိုဂုံပြုတ်ချင်းမြင့်ပေးခဲ့က၎င်းတွားလိုတဲ့လွတ်မြောက်နေရာတစ်ခုကိုပို့ဆောင်ပေးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စည်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက် Carshell နဲ့ဗဒဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီအမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့အေယော်ရီတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့အေယော်ရီတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆုံဆွေးနွေးပွဲအစည်းအဝေးကိုမြင်ဆောင်2025ကိုဩဂုတ်လ31ရက်နေ့မနက်10:00ရဲ့အချိန်မှာကျင်းပပြုလုပ်ခဲ့ရာအစည်းအဝေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအတွင်ရေးမှုအဖွဲ့ဝင်ပညာရေးဝန်ကြီးဌာနတာဝန်ရှိသူတဦးမှအဖွဲ့မှစကားပြောကြားခဲ့တယ်လို့သိရပါတယ်အစည်းအဝေးမှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်ပြီးတော့တရှိလိုရာများကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးရဲ့တာဝန်ရှိသူများကပြန်လည်ဖြေကြားခဲ့တယ်လို့သိရပါတယ်အဆိုပါတွေးဆောင်ပွဲကိုအမြဲတမ်းအတွင်းဝန်များဒုတိယအတွင်းဝန်များတွဲဘက်အတွင်းဝန်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့အေယော်ရီတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးတော့အစည်းအဝေးကိုနေ့လယ်7:00ခွဲအချိန်မှာရန်နာခဲ့ပါတယ်ခင်ဗျာဆက်လက်ပြီးလူအခွင့်အရေးဆိုင်ရာတာဝန်ခံတွေကိုအမျိုးသမီးနဲ့ကလေးငယ်ကာကွယ်စောင့်ရှောက်ရေးနီးပြသင်တန်းဩဂုတ်လအတွင်းပြုလုပ်ပေးခဲ့တဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းနဲ့မကွေးတိုင်းမှာရှိတဲ့အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဆိုင်ရာတာဝန်ခံတွေကိုအမျိုးသမီးနဲ့ကလေးငယ်တွေကိုကာကွယ်စောင့်ရှောက်နိုင်ဖို့အသိပညာပေးတဲ့၅ရက်တာသင်တန်းကိုဩဂုတ်လထဲမှာပြုလုပ်ခဲ့ကြောင်း NUG လူအခွင့်အရေးဆိုင်ရာဝန်ကြီးဌာနမှတရင်ထုတ်ပြန်ထားပါတယ်။၅ရက်ကြာပြုလုပ်တဲ့အဆိုပါသင်တန်းမှာကလေးငယ်အခွင့်အရေးကလေးများရဲ့ကာကွယ်စောင့်ရှောက်မှုခံယူပိုင်ခွင့် Gender အခြေပြုအကြမ်းဖက်မှုကလေးများအပေါ်ကြီးလေသောချိုးဖောက်မှုများ sick grief violation အမျိုးသမီးများအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပရိပကဆက်ဆက်လိင်အကြမ်းဖက်မှု CRSV အပါအဝင်အမျိုးသမီးနဲ့ကလေးငယ်တွေနဲ့ပတ်သက်ပြီးတော့အခြေခံသေးသေးနဲ့အခွင့်အရေးတွေကိုတက်ဆိုင်ရာတင်နန်းနီးပြားတွေကမျှဝေပို့ချခဲ့တယ်လို့လူမှုအဖွဲ့အစည်းအတွင်းကသတ်မှတ်ချက်တွေကိုလည်းအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ချိုးဖောက်မှုတွေကိုစနစ်တကျတိုင်ကြားရမယ်တိုင်ကြားမှုရန်တရားတွေကိုလည်းအသေးစိတ်တင်ကြားပို့ချခဲ့တယ်လို့သိရပါတယ်။တင်နန်းမှာပါဝင်တက်ရောက်ကြတဲ့ရေးရတာဝန်ခံတွေကလည်းမြေပြင်မှာကြုံနေရတဲ့အခြေအနေတွေကိုအပြန်အလှန်ဆွေးနွေးခြင်းအုပ်စုဖွဲ့ဆွေးနွေးခြင်းတွေပြုလုပ်ခဲ့ကြတယ်လို့အသိပေးထားပါရီအဆိုပါတင်နန်းမှာတင်နန်းပို့ချမှုတွေအပြင်လူအခွင့်ရေးဆိုင်ရာတာဝန်ခံတွေအနေနဲ့မိမိတို့ရက်ရအတင်းမှာတင်နန်းနှိပြဆရာအဖြစ်ပြန်လည်မျှဝေပို့ချမှုတွေလုံဆောင်နိုင်အောင်လဲဆွေးနွေးခဲ့ကြတယ်လို့တင်နန်းပြန်လည်ပို့ချလို့တဲ့ရေးရတာဝန်ခံတွေကလည်းအဆုပြုခဲ့ကြပါရီတင်နန်းတက်ရောက်ခဲ့သူရေးရတာဝန်ခံတအူးကလည်းအခုလိုတင်နန်းတွေပို့ချခြင်းနဲ့ပြန်လည်မျှဝေနိုင်အောင်ဝန်ကြီးဌာနဘက်ကလုံဆောင်ပေးတာဟာအသိပညာနဲ့နားလည်မှုတွေပိုတိုးတက်လာစေတယ်လို့ဒီသင်တန်းကနေရရှိလာတဲ့ဗဟုသုတတွေဟာကျွန်တော်တို့ရဲ့ရက်ရွာတွေကအမျိုးသမီးတွေနဲ့ကလေးတွေရဲ့ဘဝအတွက်တကယ်ကိုအကျိုးရှိစေမယ့်အသိပညာတွေပါဒီအသိပညာတွေကိုပြန်ပွားစေပြီးတော့ဒေသခံတွေရဲ့ကာကွယ်စောင့်ရှောက်မှုစွမ်းရည်ကိုမြင့်တင်ပေးနိုင်မှာကိုဝမ်းသာမိပါတယ်လို့မှတ်ချက်ပြုခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့53နှစ်ပြည့်တအောင်းစာပေနှင့်အထိမ့်မဲ့အခမ်းအနားကျင်းပခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။2025ဩဂုတ်လ30ရက်နေ့မှာကြာရောက်တဲ့53နှစ်ပြည့်တအောင်းစာပေနှင့်အထိမ့်မဲ့အခမ်းအနားကိုတအောင်းပြည်တက်မဟာ6နယ်မြေနမ်ခမ်းမြို့နယ်မှာကျင်းပပြုလုပ်ခဲ့တယ်လို့ PSLF TNL ကထုတ်ပြန်ထားပါရီ။တအောင်းစာအဖွဲ့ကဦးစီးကျင်းပခဲ့တဲ့အထိမ့်မဲ့အခမ်းအနားကို PSLF TNL မှဒုတိယဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးတားချုပ်ကြာဘူမှုချုပ်တာဂူဂျာတို့နဲ့အတူတအောင်စာအဖွဲ့ချုပ်မှဦးလာအောင်တို့တက်ရောက်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင် PSLF TNL မှခေါင်းဆောင်ကြီးများအရာရှိအရာခံများတအောင်စာပြည်နယ်ယဉ်ကျေးမှုကော်မတီအဖွဲ့ဝင်များတအောင်စာတင်ကြားရေးအဖွဲ့နဲ့မိဘပြည်သူများ200နီးပါးပါဝင်ဆင်နွှဲတက်ရောက်လာကြပြီးတော့တအောင်အကယ်ဒမီကျောင်းသူကျောင်းသားများကျေးရွာအတွင်းမှရှိတဲ့လူငယ်များနဲ့တအောင်စာအဖွဲ့အကမောင်မေများကကပြဖျော်ဖြေခဲ့ကြတယ်လို့သိရပါတယ်။တအောင်စာပြည်နယ်အထိုင်းမတ်အနေဖြင့်တအောင်စာပြည်အဖွဲ့ TNL မှဦးဆောင်ပြီးတော့တအောင်ဘာသာရုံသုံးစာဖြစ်ဆောင်းပါကပြာကာတွန်ဘာသာပြန်ဆောင်းပါဝိထုတို့ပြိုင်ပွဲများကိုပြုလုပ်ပေးခဲ့ပြီးတော့ဆွေရရှိသူများကိုလည်းဂုဏ်ပြုချီးမြှင့်ပေးခဲ့ပါတယ်ယခုနှစ်တအောင်းစာပေနေ့မှာတအောင်းမျိုးနွယ်စုများအားလုံးစုပေါင်းပြီးတော့တမူဒီသောရုံသုံးစာဘာသာစကားကိုတိုးတက်ပြန်ပွားစေဖို့ယခင်တအောင်းစာပေအဖွဲ့အစည်းများစုပေါင်းပြီးတော့တအောင်းစာပေအဖွဲ့ TNL ကိုဖွဲ့စည်းနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ကြောင်မဲမျိုးနယ်ကစစ်ဘေးရှောင်ပြည်သူများကို SSPB SSA မှစာနယ်ရေးခါများကူညီထောက်ပံ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမျိုးနယ်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA အုပ်ချုပ်ရေးနယ်မြေနောင်ပိန်ကျေးရွာအုပ်စုမှတကွန်တိုင်ကျေးရွာအုပ်စုကိုရောက်ရှိခိုးလုံနေတဲ့စစ်ဘေးရှောင်ပြည်သူများကိုစာနယ်ရေးခါများကူညီပေးခဲ့တယ်လို့ SSPB Info ကထုတ်ပြန်ထားပါရီ။ဩဂုတ်လ30ရက်နေ့က SSPB SSA ခရိုင်17ခရိုင်အုပ်ချုပ်ရေးဌာနနဲ့မြို့နယ်20မှမြို့နယ်အထွေထွေ ုပ်ချုပ်ရေးဌာနတို့ကတကွန်နိုင်ကျေးရွာအုပ်စုရှိခိုတင့်ရွာဖုန်ကြီးကျောင်းနန့်လင်းနဲ့ခဲမွန်ကျေးရွာတို့မှရောက်ရှိနေတဲ့စစ်ပေးရှောင်ပြည်သူများကိုတွားရောက်တွေးဆောင်ကူညီထောက်ပံ့ခဲ့တယ်လို့ဆိုပါတယ်။စစ်ပေးရှောင်ပြည်သူ208ဦးအတွက်ကျပ်ငွေ18သိန်းတန်ဖိုးရှိတဲ့စားသောက်ဖွဲ့ရများဖြစ်တဲ့စံစီစားအင်းကျုံမုံတို့ကိုကူညီထောက်ပံ့ပေးခဲ့ကအာဘိစကားပြောကြားခဲ့တယ်လို့သိရပါတယ်။ကြောင်မဲမျိုးနဲ့အတွင်းကနောင်ပင်လောက်ပါလောက်အင်ပန်ဒီနောင်ပြက်ပန်မခေါ်လုံးကျင်းပင်တင်ခွန်ညူနောင်ပင်လန်ခွဲကြီးရွာတို့မှာတောင်အမျိုးသားလွမြောက်ရေးတပ်မတော် TNL နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲများဖြစ်ပွားနေတာကြောင့်ဒေသခံပြည်သူ 6,000 ကျော်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဗုဒ္ဓလင်နဲ့ပလဲမျိုးနယ်အတွင်းမှာရှိတဲ့ရေရှည်စစ်ဘေးဒဏ်ခံကြီးရွာများကိုကိုရက်စီအဖွဲ့မှအခမဲ့စီးကူတာပေးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဩဂုတ်လ31ရက်နေ့မှာဗုဒ္ဓလင်မြို့နယ်အတွင်းမှာရှိတဲ့ရေရှည်စစ်ဘေးဒဏ်ခံကြီးရွာများမှပြည်သူများအားမြေပြင်စီးဝါးကုသမှုပေးတဲ့အဖွဲ့အစည်းများနဲ့ချိတ်ဆက်ကကိုရက်ရဲ့ဗုဒ္ဓလင်မြို့နယ်တာဝန်ခံအဖွဲ့မှအခမဲ့စီးဝါးကုသမှုများဆောင်ရွက်ပေးခဲ့ကြောင်းစကိုင်းပြည်သူဖေးမကူကိုရက်မှတရင်ဖော်ပြထားပါရယ်။အလားတူဩဂုတ်လ30ရက်နေ့ကလည်းပလဲမြို့နယ်အတွင်းမှာရှိတဲ့ရေရှည်စစ်ဘေးဒဏ်ခံကြီးရွာများမှပြည်သူများအားမြေပြင်စီးဝါးကုသမှုပေးတဲ့အဖွဲ့အစည်းများနဲ့ချိတ်ဆက်ကကိုရက်ရဲ့ပလဲမြို့နယ်တာဝန်ခံအဖွဲ့မှအခမဲ့စီးဝါးကုသမှုများဆောင်ရွက်ပေးခဲ့တယ်လို့သိရပါရယ်။အဆိုပါစီးဝါးကုသမှုများကိုစကိုင်းပြည်သူဖေးမကူကိုရက်ရဲ့မိဘအလှရှင်အဖွဲ့အစည်းများအလှရှင်များရဲ့ကူညီထောက်ပံ့ပေးမှုများဖြင့်လှုပ်ရှားဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့သိရပါရယ်။စကိုင်းတိုင်းတွင်းမှာရှိတဲ့စစ်ဘေးရှောင်ပြည်သူများအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများပံ့ပိုးကူညီလိုပါကစကိုင်းပြည်သူဖေးမကူကိုရက်တို့ချိတ်ဆက်နိုင်ကြောင်းအသိပေးထားပါရယ်ခင်ဗျာ။ဆက်လက်ပြီးတော့ရေနံကြောင်မြို့နယ်မှာဖုန်ကြီးကျောင်းအတွင်စစ်တပ်ကလူငယ်လေးဦးကိုပေါ်တာဆွဲဖမ်းဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဩဂုတ်လ30ရက်နေ့ဝါတွင်ဥပုံနေ့မှာရေနံကြောင်မြို့နယ်ကျုပ်ပင်ချေးရွာမှာရှိတဲ့ရွာဦးဖုန်ကြီးကျောင်းမှာစွန်းလောင်းရေစက်ချပွဲပြုလုပ်နေစဉ်ရေနံကြောင်မြို့နယ်လက်မှတ်ကုန်းနယ်မြေရဲစခန်းမှာရဲစခန်းမှူးရဲအုပ်ချမ်းမြင့်အောင်ဦးစီးတဲ့စစ်သားနဲ့ရဲအဖွဲ့ကချေးရွာသားတအုပ်ကိုခေါ်ဆောင်လာပြီးတော့ဖုန်ကြီးကျောင်းသားများကိုဖမ်းဆီးခဲ့ကြောင်းဒေသတင်းများအရသိရပါတယ်။ဖမ်းဆီးခံရသူ၄ဦးအနက်3ဦးမှာမိဘများနဲ့ဖုန်ကြီးများရဲ့ကြိုးပမ်းမှုဖြင့်ငွေပေးချေပြီးတော့လွတ်မြောက်ခဲ့ပြီမယ်လေကြံတအုံးမှာလွတ်မြောက်ခြင်းမရှိသေးဘူးလို့သိရပါတယ်။ရဲစကန်မူရဲအုပ်ချမ်းမြေအောင်ဟာရေနံကြောင်မြို့နယ်အတွင်းကျေးရွာများမှာပေါ်တာဆွဲဖမ်းဆီးမှုများနဲ့ငွေညှိမှုများအကြိမ်ကြိမ်လှုံ့ဆော်ခဲ့သူဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ဗဒဲဖိုးတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးအမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတစ်ခါမှာတော့ဂျီမျိုးရေးသားထားတဲ့တုံညရဲ့အာမန်လို့အမည်ရတဲ့တော်လန်ရေးတေဂီတာကိုဂျီမျိုးနဲ့အဖွဲ့ကတီးဆိုထားတာနားဆင်ရမှာဖြစ်ပါတယ်ရှင်။
Yeah.
ဗီဒီယိုအန်ယူဂျီမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းဒါဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဝီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matuwi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
tam lam klong ke bacon to go nasa bai ding so ni de la ngai na ka ke kum thau ni kum kul kum nga okos ha tha bai na ol thang sna ba adang ka bang la he la om niประคัตนาเชนคอบอยมัตติปีคอบีกาลงชงเยถองดงาปิมินดัตมัตติปีเซนะลงเปตาออกอสนิโคลเนเรนเนลามกลองกึบกงปอนนีติลาออทางยากโลมินดัตมัตติปีเซนะลงเปตาลงชงเยถองดงาออกอสนิรุกเนลามกลองไฮอปิดุลาออมเตฮิกาลงปุยเฮตาตัมมะเช็ดอคูวันบางลากึบองลาอมปอนเวตีลงปุยอฉินีทองดงามอโตอเลนฟอลเลนมอโตสนาตาสิทไทลาอมพลันเวตีมอโตยูลกาลีสนาบึงนี้เสสักปึงเอติลาออลทางดงลงาตึงซาเตดีมาคูอายุยฮัมโนกะพีมอโตสนางอนตาစီစကလာ ओम वेती ကုံစီခွန်ပေခမ်အငငီတလာချွေအဆိုကစတေမန်နဗာယုပရတာဒမ်တပ်နီတလာ MRO CTF မတပီလိုအောထာငါလာပန်နီနာအာ National Unity Government and UG Ministry of Defense People Defense Force လိုအထူးတိုင်းစစ်ဌာနအစုံတို့တဲ့ Alliance Army ခကနဲ့ဘုံယုံသေးဝတီစီရေးအရှိန်မြင့်တင်ပေါ်နေတလားအောထာငါလာထူးတိုင်းစစ်ဌာနရဲ့အမှတ်တဲ Operation Area ခွေးကတယင်းဘူဟာပိတ်အထင်လားဘုံယုံသေးဝတီ PDF စီယုံချုပ်က Direct Null Peak နာမှုရကုံတိုင်းစစ်ဌာနတလားမင်လာအောင်ရန်ကုန်ပကော Operation ဟမ်လာမင်တင်းတီတဟေကအထူးတိုင်းစစ်ဌာနရဲ့ NUG လိုစင်လာအုံးတီကရင်မွန်းခဘလခေက MOD မွေးကတယင်းဘူဟာနဲ့အခန့်ဘုံယုံသေးတီတဟေကကရင်မွန်းပကိုးဘေနာ Operation အစာယူလီတလားမင်လာအုံးတဘင်းမူလာ EROS နဲ့ LPDF Alliance Army ခကနဲ့ဘုံယုံသေးဝတီတဟေကလာကစီရေးအရှင်ကမြင့်ဘော်နီတလားအောထန်အလားထုံနာမတပီမင်းဒတ်စေနာလုံပွေယာကုံထောင်းနီကုံကူကုံငါအကော့စနီကူနီရဲနေနာနိုကဖီမော်တော်ပခတ်လုံဒါကဘလ်စံကိုတီမော်တော်ဒရိုင်ဘာဒစ်တလာမင်လာအုံးတဟေကမော်တော်ဟေတာမင်းဒတ်ဘဲလမ်ကလုံငါမခိုးဘဲလာဟလုဖိုင်တီမတပီခပွေတဲ့လှန်ပန်းခခဝန်ချာတဲ့ငါမော်တော်ဝလ်စံကိုတလာမင်လာအုံးမော်တော်ဒုံငါကားဒရိုင်ဘာနဲ့ကားအုံနာစစ်ခွိတလာမင်လာအုံးလှန်ပန်းခခမနဲ့ခထိုင်လက်လောဝမော်တော်แห่ลุงดักลาเวลสังโกเตกาดรายวางอนเปหยดึกเซกาองนาให้ขอบังหาอนาง่ายลาอดางติลาเป็นน้ําประคัดโลดมตุปีถามเตงาถุยมตอเวลสังโกเตกดึกเนบังหากระดังหอยแห่ยอเฮลติลามิงลาออ alina minat operation wenga khal sungti kayong sikamsi kharka phaglo like ya aop lungpok sakhup angen ta kep amhu obalti ctf minda tengla a abotila mingla om minat operation wenga sikamsi kharka blo like ya lungpok sakhup sna sut athu uti tika athu lungpok sna he nok ya lam klo pelnam khaglo kep amhu uti ctf minda tengla a abula om tehika kep amhu lungpok sna he ta MA1 pathum le se mama bum parok ne atu no pai sana amhu ti CTF minda tenga a abula om teheka lungpok apna heta awei thumna la om ti kumthau ne kumkul kumnga akos nikurni ne 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 akos nikurni le ne na kho lungpok sakhup amhu ti a abudunga CTF ahamsa khaklo kudde khib ape gutila mingla om pangana a national unity government NUG ministry of defense lo kumtheret katling than smokh people defense force a simu than saupar ham kumthani kumkul kumnga akos nikul nikwa ne na ol thangla ol thang do nga si a nation senit thong do nga pdf la glut kum katling than ba ama simin ne kup chek veti amnu anapa teng la kup thau ham ne si na sang thai na ham la aham sa khak ne bungyong the ti kasayu li tila ol thang ala tehe ka ala statement number panina a military of defense ka nol peg na mhuya go pdf ta yin tat phwe sana ne pdf tat phwe khwe ya akum kating than samer kh thum sak par ham ne tu kai ti wai ham koi sana kho ol thang dong long a tung sa statement dong ka a tung sa wai ham koi sana kho boi wayu thai ham kyo mu li ti military lo he na wayu mu la thol na sa yu ta military lo ne si se ve ti dan tat ni tila ol thang dong long a tung sa aprukna a minat khopya kumthani kumkul kumkhat meitha lamklo kumthani kumkul kumnga akos nili hil kumli khuya sikawsi lo banjang ne wayani thai ade thiltela minat township people administration lo kumthani kumkul kumnga akos nikulni nga neina ol thangala bum po venga athak om cluster bum thongthum thai kho amhang dila ol thangdonga tingsa sikawsi lo banjang ne bum ade thongdonga minat khopika nam samli dikti ya pakul thailo bangha adang utila achwi tabung mela pilnam ka imdong ya kulesri sing im siyung ne government building samli pum im phongji chang ne bada ye building seret po sitla mingla om teheka atha ol thang ronga minat operation wing ka sikawsi lo banjang ne pum adesana ngon thum muni tla ol thang rong longa tungsa Padna Malaysia Ram Kuala Lumpur Heritage Valley a tenhin kumthani kumkul kumnga August ni som thum pakhan ne na asai True Boxing Volume 2 thaklu langna chen thangne fighter MT Timothy Tana adang tila mingla om tehe ka poihata tenhin khoyena asai la om ti weightan 95 kg boxing thaklu langna Timothy he Malaysia fighter army ne thakta hoi ti poi aboi venga Rafika amak ne Tana adang tila mingla om
radio dong lo ha natun kangai khakta kolkho ka ati yal tkhum choni khat min sang khnek parele mini som thoma 16 meter 17.79 meka hat dong lo ha ko natun thai jeng tematu bi tham ol thang khnatun dei soa jalla omai na ka khu sa be de mo se
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။